ဒီကနေ့မလ25ရက်နေ့မှာမြန်မာနိုင်ငံတဝန်းဆန္ဒဖော်ထုတ်မှုတွေဖြစ်ပေါ်ခဲ့ပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးသူတွေရှိခဲ့သလိုဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာတော့ဆန္ဒပြတဲ့ဘိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးခဲ့တယ်လို့တောင်ကြီးမြို့ကတအူးကပြောပါတယ်။
အခုလောလောဆယ်တ
န်ဆက်တွေမှာအနောက်မြို့ပတ်လမ်းဆက်တွေမှာအာတယောက်ကတော့တည်ဆုံးသွားတယ်နောက်တယောက်ကတော့ကွန်ဖိုင်းတော့မဖြစ်သေးဘူးဒါပေမဲ့ဟိုအချိန်ကြီးမကောင်းဘူးဟိုသူကကြီးပေါက်သွားတယ်ဆိုတော့လေအချိန်ကြီးတော့မကောင်းအဲ့ဒီဟာတော့ဟိုကွန်ဖိုင်းတော့မဖြစ်သေးဘူးတယောက်ကတော့ကွန်ဖိုင်းဒါမနေ့ကတိုင်ငယ်တပိတ်ကျော်ချူခွင်ပြီးတော့တောက်လျှောက်သူတို့အဲ့မှာကန္တာမြို့မှာဘက်တွေပြစ်တယ်အဲ့ဒီဘက်တွေဝင်ပြပါအောက်အဲ့ဒီ၃လမ်းစုံတွေရောက်နေတယ်အဲ့လိုမျိုးတွေပေါ့နော်သူတို့အနောက်ဘက်တောက်လျှောက်နောက်မြို့ပတ်လမ်းတောက်လျှောက်ပြီးတော့ဝင်နေတာပေါ့
မနေ့မှလ24ရက်နေ့ညနေပိုင်းမှာစကိုင်းတန်းရှိဖို့ခရိုင်ခင်ဦးမြို့မှာရက်ွက်ကင်းဆောင်နေသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးသွားပြီးမြို့ကနေကပြန်တောင်းဆိုတဲ့အတွက်ပြန်လွတ်ပေးခဲ့ပေမဲ့ဒီကနေ့မနေ့ပိုင်းမှာတော့ခင်ဦးမြို့ပေါ်မှာပြစ်ခတ်တာတွေလုပ်လို့ဒဏ်ရာရတာတွေရှိခဲ့ပြီးမြို့ကနေကနှိစက်ရရွာတွေစီမှာထွက်ပြေးခိုလုံနေရတယ်လို့ခင်ဦးမြို့ကတူကပြောပါတယ
်ခင်ဗျာဟိုကသုံးဦးရှိတယ်ဒါမဲ့ဟိုဒါဒီကုနိုင်ပေါ့အင်းဒီကြဒီဖြစ်ခဲ့ရတဲ့လူတွေကတော့မြို့ထဲမှာထက်ထိခိုက်ဒဏ်ရာမှုတွေရှိနေတယ်။အဲသူကတော့၅ဦးကိုပြောရဲ။ဒါပေမဲ့ဒီ PI အဲလက်ကိုဒဏ်ရာရတဲ့သူကတော့ဒီကုသမှုခံနေတယ်၊ခုံချောင်းထဲမှာရုပ်ကုသမှုခံနေတယ်လို့မှသူကဟိုဒါရောက်ခွင့်ပြုမှုတွေဆက်နေတယ်။အဲ့လိုတော့ခွင့်ခံလိုက်ရတာကြည့်ကြရတယ်။ဒါကပြက်လက်ပြက်လို့နေပါခံရတယ်လို့ပေါ့။အဲ့လိုတော့ခွင့်ခံလိုက်ရတယ်။ဟုတ်ကဲ့မြို့ကတော့မြို့ပေါ်နေတဲ့ရှောင်းမြို့ဒိနာရွာကြီးကိုတော့ခိုးလုံနေရပြီပေါ့။
ကပြင်းမော်လမြိုင်မြို့မှာလည်းဆန္ဒဖော်ထုတ်သူတွေကိုပြစ်ခတ်ဖြိုခွင်းတာကြောင့်ဒဏ်ရာရသူတွေရှိခဲ့ပြီးလူ20တဲ့မနေ့ဖမ်းဆီးခံခဲ့ရတယ်လို့မော်လမြိုင်မြို့ကတူကလည်းပြောပါတယ
်။မနေ့ကပြစ်ကြတော့ကျောင်းသားလေးတွေကဟိုလူမှုတိုင်းရောက်ခဲ့ကြတော့ပြည်တယ်။ဈေးနောက်ပိုင်းမှာလေအဲ့ဒီဘက်ကိုပြေးဝင်ကြတော့အဲ့ဒီမှာသူတို့လိုက်ခါတော့နော်။အခုဒီတရားဆုံး16ရောက်တော့ပါတော့ပြောတယ်။16ရောက်တော့ပါတော့ပါတော့ခါကျတော့ကျန်တာလားကျန်တာလားအဲ့ဒီရောက်ခွက်မှာပြင်းပြီးတော့အင်ဂျင်နီယာအုပ်စုကသူတို့တခြားနေရာနေဌာနပြန်ပြရေးခေါ်လေးပြန်ခေါ်ထုတ်တော့ရဲတွေပြန်ခေါ်ထုတ်တော့အခုတော့အဲ့ဒီမှာအိမ်မိနေတဲ့ကလေးတော့လို့ပါပြီ။လမ်းမကြီးမှာတော့9နဲ့6နဲ့တော့လမ်းပိတ်ထားတယ်။တခါဒီဘက်ကပြေဆုံးတော့မရှိဘူး။ပြေဆုံးမရှိမနေ့ကဆိုရင်3ယောက်ထိတော့တယောက်ကရှိရှင်းနေသေးတယ်။တော့2ယောက်လား3ယောက်လားဒီလိုသာပါကြည့်ရပါလား။
ကချင်ပြည်နယ်မုံညင်းမြို့မှာလည်းဆန္ဒဖော်ထုတ်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်တဦးသေးဆုံးပြီးသုံးဦးတည်းမနဲ့ဒဏ်ရာရခဲ့တယ်လို့မုံညင်းဒေသခံတွေကပြောပါတယ်။မန္တလေးမြို့မှာလည်းလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်မင်းညကစစ်ကြောတက်လူငယ်တဦးသေဆုံးခဲ့ပါတယ်။စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်တာတွေကြောင့်သေဆုံးသူ300နီးပါးရှိလာပြီးဖမ်းဆီးခံရသူကလည်း2000ကျော်ရှိနေတာပါ။မနေ့မှလ24ရက်နေ့မှာတော့ဖမ်းဆီးထိန်းသိမ်းထားသူ900ဝန်းကျင်လောက်ကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။